မြန်မာပြည်သူတွေပေါ်အလွန်ရက်ဆက်ကြမ်းကြုတ်ရုံမာတဲ့ပြမှုတွေကျူးလွန်နေတာကိုကာကွယ်ဖို့နိုင်ငံတကာအနေနဲ့ Right to Protect အကာအကွယ်ပေးဖို့တာဝန်ရှိကြောင်း Noted နိုင်ငံတွေရဲ့တောက်ကြနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ကုလသမဂ္ဂလွန်ကြုံရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့မြန်မာအရေးသီးသန့်ဆွေးနွေးပွဲအတွက်ဆွီဒင်၊နော်ဝေး၊ဒိန်းမတ်ဖင်လန်နဲ့အိုက်စ်လန် Nordic ငါးနိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေရဲ့ပူးတွဲထုတ်ပြန်ချက်ထဲမှာအဲ့ဒီလိုပြောထားတာပါကုလအထွေထွေညီလာခံလုံခြုံရေးကောင်စီလူ့ခွင့်ရေးကောင်စီနဲ့အာဆီယံလိုမြမစစ်အာဏာရှင်တွေပေါ်ဩဇာတက်ရောက်မှုရှိတဲ့တခြားဆက်ဆက်လုပ်ငန်းအဖွဲ့တွေရဲ့မြမအရေးဆောင်ရွက်ချက်တွေမှာအင်တိုက်အတိုက်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမရာဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တခြားဖန်ဆီးခံထားရသူအလုံးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ Nordic နိုင်ငံတွေကတောင်းဆိုထားပါတယ်။ဒါ့အပြင်လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းကိုကာကွယ်တောင်းဆိုနေကြသူရဲစွမ်းတက်တီရှိလာတဲ့မြမပြည်သူပြည်သားတွေနဲ့အတူရပ်တည်ပါကြောင်းလည်းဒီ Nordic နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကတော့ကုလလုံခြုံရေးကောင်စီအနေနဲ့အလင်းမြန်အရေးယူဆောင်ရွက်ဖို့တောင်းဆိုလိုက်ပြီးကြေညာချက်ထုတ်နေုံနဲ့မလုံလောက်ဘူးလို့အဲ့ဒီတောက်ကြနေမြမအရေးသီးသန့်ဆွေးနွေးပွဲမှာပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲကုလဆိုင်ရာမြမသံအမတ်ကြီးဦးကျော်မိုးထွန်းကလည်းစစ်တပ်ဘက်ကအာဏာသိမ်းမှုကိုစန့်ကျင်နေသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေကိုကုလသမဂ္ဂကထိရောက်စွာအရေးယူပေးဖို့နဲ့ကရင်ပြည်နယ်ထဲမှာဘုံကျဲတိုက်ခိုက်နေတာတွေရှိတဲ့အတွက်မြန်မာနိုင်ငံအတွင်းလေရင်မပြန်တမ်းရဆုံးသတ်မှတ်ပေးရတော့ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြတောင်းဆိုခဲ့ပါတယ်ရှင်။